စစ်ကောင်စီနဲ့အေးအေးရခိုင်တပ်တို့ကြားတင်းမာမှုတွေဖြစ်ပြီးအပြန်အလှန်ချင်းချောက်ပြောဆိုမှုတွေရှိနေပါတယ်။ဒေသရင်းအုပ်ချုပ်ရေးကိုအေးအေးဘက်ကနှောက်ယှက်တဲ့သဘောစစ်ကောင်စီဘက်ကဆွဆွဲပြောဆိုသလိုအေးအေးဘက်ကလည်းသူတို့ထိန်းချုပ်တဲ့နယ်မြေမှာသူတို့ရဲ့လုပ်ပိုင်ခွင့်ကိုဆောင်ရွက်တာသာဖြစ်တယ်လို့အခိုင်အမာပြန်ပြောလိုက်ပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုငင်းချန်းပြောပြပေးပါအောင်ခင်ဗျာ။
ရခိုင်ပြည်နယ်မှာပြီးခဲ့တဲ့2020ခုနှစ်ကစပြီးစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အေးအေးအဖွဲ့တို့ကြားနှစ်ဖက်နားလည်မှုနဲ့အပြစ်ရထားကြပေမဲ့လက်ရှိမှာတော့နှစ်ဖက်အကြားတင်းမာမှုတွေတိုးလာနေပါတယ်စစ်ကောင်စီကတော့ရခိုင်ပြည်နယ်အတွင်းအုပ်ချုပ်ရေးပိုင်းနှောက်ယှက်မှုတွေကိုထိမ့်သိမ့်သိမ့်သိမ့်နဲ့ဆောင်ရွက်နေတယ်လို့ပြောပါတယ်ဒါဟာရခိုင်ပြည်သူတွေထိခိုက်မှာစိုးရိမ်လို့ဖြစ်ပြီးဒါကမှပြဿနာတရဖြစ်လာရင်တော့အစိုးမစိုးဘူးဆိုပြီးစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကအနည်းကသတင်းစာရှင်းလင်းပွဲမှာတတိပေးခဲ့ပါတယ
်ဒီအချိန်မှာကျွန်တော်တို့လုပ်နေတာကထိမ့်သိမ့်နေတာကရခိုင်ပြည်သူလူထုဒုက္ခမရောက်စေခြင်းလို့ထိမ့်သိမ့်နေတာမျိုးပဲဖြစ်ပါတယ်ထပ်ပြောရမယ်ရခိုင်ပြည်သူလူထုဒုက္ခမရောက်စေခြင်းလို့ထိမ့်သိမ့်နေတာဖြစ်ပါတယ်စိတ်ရှိတီးခံပြီးတော့ကြပြည်တော်စုနဲ့ငင်းချမ်းရေးအတွက်ကျွန်တော်တို့လုပ်နေတာဖြစ်ပါတယ်အဲ့အတွက်ခုဖြစ်နေတဲ့ဟာနဲ့ပတ်သက်ပြီးတော့ကြပြဿနာဖြစ်လာရင်တော့တမတော်ကိုအဆိုးအဆိုးပါနဲ့လို့ပဲကျွန်တော်ပြောချင်ပါတယ်
အေးအေးရခိုင်လက်နက်ကင်တပ်ဖွဲ့ပြောခွင့်ရခိုင်တုခကတော့စစ်ကောင်စီဘက်ကအခုလိုပြောဆိုမှုဟာချင်းချောက်တာဖြစ်တယ်လို့တုံ့ပြန်ပါတယ
်တခုခုဖြစ်လာလို့ရှိရင်တော့ဒါမြန်မာစစ်တပ်ကိုအဆိုးမဆိုးနဲ့ဆိုတဲ့စကားကိုကျွန်တော်တို့တွေ့တယ်ဆိုတော့ဒီဟာကတော့ဒါပြည်သူတွေကိုဒိတ်ရိုက်ချင်းချောက်တာဖြစ်တယ်လို့တခုခုဖြစ်လာလို့ရှိရင်တော့ဟိုပြည်သူတွေကိုလူမျိုးတုံးတပ်ဖြတ်ပစ်မယ်ဆိုတော့သူတို့မြန်မာစစ်တပ်ရဲ့ဟိုအစီအစဉ်ကိုဟိုဒိတ်ရိုက်အိုရင်ညွှန်းပြီးတော့ဖော်ပြနေတာဖြစ်တယ်လို့ဒါကျွန်တော်ကတော့အဲ့လိုပဲဟိုသုံးသပ်တယ်ဗျ
2021ခုနှစ်ဆေးအာဏာသိမ်းမှုကိုစန့်ကျင်ဆန္ဒပြပွဲတွေမြန်မာနိုင်ငံတဝန်းဖြစ်ပွားခဲ့ပေမဲ့ရခိုင်ဘက်မှာတော့ကြီးကြီးမားမားဆန္ဒပြကန့်ကွက်တာတွေမရှိခဲ့ပါဘူးငင်းဆန္ဒပြမှုတွေအကြမ်းဖက်နှိပ်စက်ခံရပြီးတဲ့နောက်မှာနိုင်ငံတဝန်းလက်နက်ကင်ခုခံမှုတွေဖြစ်ပွားလာခဲ့ပါတယ်ရခိုင်ဒေသမှာတော့စစ်ပွဲတွေကငြိမ်သက်နေခဲ့ပါတယ်ဒါပေမဲ့လည်းအေးအေးအဖွဲ့ဟာသူတို့ထိန်းချုပ်ရနယ်မြေအထူးသဖြင့်ရခိုင်မြောက်ပိုင်းမှာကိုပိုင်အုပ်ချုပ်ရေးနဲ့တရားစီရင်ရေးပိုင်းကိုဆောင်ရွက်လာခဲ့ပါတယ်။ဒီလိုဆောင်ရွက်မှုတွေဟာသူတို့အုပ်ချုပ်မှုကိုဝင်နှောက်ယှက်တာဆိုပြီးစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကမနေ့ကသတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ
်။ဒီတရားစီရင်ရေးစနစ်တရားကသူတို့စီမှာလာပြီးမှတရားစီရင်ရမယ်ဆိုတဲ့ဟာမျိုးတွေတွေ့ရပါတယ်။နောက်တစ်ခုကတော့အေးအေးနေတဲ့ကျွန်တော်တို့ရခိုင်ပြည်နယ်မှာဘူစီတော်မောင်းဆိုရသေးတော်ပေါ့လေအဲ့ဒီနေရာမှာဒါရခိုင်လည်းလုပ်ပါတယ်ဒီ2021ဇန်နဝါရီလလောက်ကနေစပြီးနည်းနည်းလေးပို့ပြီးစိတ်လာတယ်စိတ်လာတယ်ဆိုတာဒီဘင်္ဂလီတွေနဲ့ပတ်သက်ပြီးတော့ကြလိုက်လံစီယုံတာပေါ့လေလိုက်လံစီယုံတာကျွန်တော်တို့ရဲ့သိရတဲ့တရားဝင်မှတ်တမ်းအရဆိုရင်ဒါအနည်းဆုံး10ချိန်နီးပါးလောက်ရှိပြီအဲသူတို့ဘာတွေစီယုံခဲ့တယ်ဆိုတာလဲကျွန်တော်တို့သိပါတယ်နောက်ပိုင်းမှာကျွန်တော်တို့အေးအနေနဲ့ဒါသူတို့ပြောတဲ့စကားတွေထဲမှာဘာတွေဖြစ်လာတော့ဆိုတော့ဒီတိုက်ပွဲကိုခေါ်နေတဲ့ပုံစံမျိုးလက်နက်ကင်ပြိပက်ခါကိုခေါ်နေတဲ့ပုံစံမျိုးကျွန်တော်တို့တွေ့လာပါတယ်လက်နက်ကင်ပြိပက်ခါကိုခေါ်နေတဲ့ပုံစံမျိုးတွေအထိဖြစ်လာတာကိုတွေ့ရတယ်တိုင်းစစ်ဌာနအချုပ်လောက်ကိုပဲသူကချင်းချောက်လာတဲ့ဟာမျိုးတွေတွေ့ရတယ
်ရခိုင်ပြည်နယ်ဟာမြန်မာနိုင်ငံထဲကတခြားပြည်နယ်နဲ့တိုင်းနေနဲ့နှိုင်းယှဉ်ဖွံ့ဖြိုးတိုးတက်မှုနောက်အကျဆုံးဖြစ်တယ်လို့စားဝတ်နေရေးအဆင်မပြေတာတွေအလုပ်ကင်ခွင်လန်းရှားပါတာတွေနဲ့စီးပွားရေးကြက်တဲတာအနေနဲ့ရင်ဆိုင်နေရပါတယ်စစ်ကောင်စီအနေနဲ့လည်းအဲ့ဒီပြဿနာတွေကိုဖြေရှင်းဖို့မကြိုးစားဘဲရခိုင်ဒေသဘက်မှာစစ်ရင်အားတိုးချဲ့နေတယ်လို့လဲရခိုင်အေလက်နက်ကင်ဖွဲ့ပြောခွင့်ရခိုင်တုခက VOA ကိုပြောပါတယ
်ဒီစီးပွားရေးအကြတေးတွေဒီရခိုင်ပြည်ကလူတွေအလောက်ကင်မရှိတာတွေတော့နောက်ဒီကုန်ပစ္စည်းတွေအဆက်မတန်ဟိုဈေးတက်တာတွေကြားမှာဒီအမျိုးမျိုးဒုက္ခခံနေရတာတွေဟာဒီအများကြီးအခက်အခဲတွေဟိုဖြစ်လာနေရတယ်တော့ဒီဟာတွေကိုဟိုပြေလည်အောင်ဟိုဖြေရှင်းဖို့မကြိုးစားပေးနဲ့เนาะပို့ပြီးတော့မှဒါလုံခြုံရေးတွေတင်းကျပ်လာတာတွေကတော့ဒီမြန်မာစစ်တပ်ဟာဟိုဘေးဘက်ကိုဥတည်ပြီးတော့သွားနေတယ်လဲဆိုတာကိုဒါအားလုံးသိတဲ့ကိစ္စဖြစ်တယ
်လက်ရှိမှာတော့အေးအဖွဲ့နဲ့မြန်မာစစ်တပ်အကြားနှစ်ဖက်တင်းမာမှုတွေမြင့်တက်လာနေတာကြောင့်တိုက်ပွဲဖြစ်ပွားမှာကိုစိုးရိမ်နေကြပါတယ်ဒါအပြင်ရခိုင်ပြည်နယ်အတွင်းအေးရခိုင်လက်နက်ကိုင်အဖွဲ့ရဲ့တရားစီရင်ရေးနဲ့အုပ်ချုပ်ရေးလုပ်ငန်းတွေကိုမြန်မာစစ်တပ်ဘက်ကဝင်ရောက်ဟန့်တားတာဒေသခံတချို့ကိုအေးအေးနဲ့ဆက်ဆက်တယ်ဆိုပြီးဖမ်းဆီးနေတာတွေပါရှိတယ်လို့ဒေသခံတွေကပြောပါတယ်။တစ်ချိန်တည်းမှာပဲအခုလိုအပြန်အလှန်ထိတိုက်ဖြစ်နေတာမို့စီရင်တင်းမာပြီးအချိန်မီတိုက်ပွဲဖြစ်ပွားလာနိုင်တဲ့အတွက်ပြည်သူတွေသတိထားသွားလာကြဖို့အေးအေးဘက်ကပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းသတိပေးထားပါတယ်။ စစ်ကောင်စီအနေနဲ့အခုနှစ်ကိုငြိမ်းချမ်းရေးနှစ်အဖြစ်သတ်မှတ်ပြီးငြိမ်းချမ်းရေးအတွက်တိုင်းသားလက်နက်ကင်ခေါင်းဆောင်တွေကိုသူကိုယ်တိုင်တွေ့ဆုံဆွေးနွေးမယ်လို့စစ်ကောင်စီအကြီးအကဲကကမ်းလှမ်းထားပါတယ်ဒီကမ်းလှမ်းချက်အပေါ်မှာတော့အေအေဘက်ကယတိပြတ်တုံ့ပြန်တာမျိုးမရှိဘဲစောင့်ကြည့်သွားမယ်လို့သဘောထားပေးထားပါတယ်ခင်ဗျာ